အာဖရိကတိုက်တောင်ပိုင်းကကွန်ဒီဘိတ်နိုင်ငံဖြစ်တဲ့ဇင်ဘာဘွေဟာကျွန်တော်တို့မြန်မာပြည်သက်တွေရင်းနှီးပြီးသားနိုင်ငံတစ်နိုင်ငံဖြစ်တယ်လို့ဇင်ဘာဘွေခေါင်းဆောင်ရောဘတ်မူကာဘီကိုဆိုရင်လည်းတရင်မပြတ်နားထောင်တဲ့ပြည်သက်တွေကသိနှင်ပြီးသားဖြစ်ပါတယ်။နိုင်ငံရေးအာဏာသက်တမ်း38နှစ်ရှိခဲ့တဲ့ရောဘတ်မူကာဘီဟာအသက်65နှစ်အရွယ်ရှိနေပြီးမနေ့ကစက်တင်ဘာလ6ရက်နေ့မှာတော့စင်ကာပူနိုင်ငံမှာဆေးကုသနေတော့ကွယ်လွန်သွားခဲ့ပါပြီ။သူ့တရင်နဲ့ပတ်သက်လို့ Washington Post သတင်းမှာဖော်ပြတဲ့ခေါင်းစဉ်ကတော့ဒီလိုပါ။နိုင်ငံကိုလွတ်မြောက်ရေးရဖြည့်ဆည်းရေးပါဆောင်ရွက်သွားတဲ့ဇင်ဘာဘွေခေါင်းဆောင်ရောဘတ်မူကာဘီကွယ်လွန်ပြီတဲ့။သတင်းကောင်းစဉ်တစ်ခုလုံးကမူကာဘီရဲ့သမိုင်းကိုဖော်ပြလိုက်တယ်လို့မြင်လိုက်ရပါတယ်။ဟုတ်ပါတယ်။ရောဘတ်မူကာဘီဟာလူပြူရီအောက်ကဇင်ဘာဘွေကိုလွတ်မြောက်အောင်လုပ်ခဲ့ပြီး1989နှစ်မှာအာဏာရလာခဲ့ပါတယ်။သူအာဏာရခဲ့တဲ့အခါမှာတော့အမျိုးသားပြည်လဲတင်းမြတ်ရေးနဲ့လက်တွေ့အကျိုးရှိမဲ့လမ်းစဉ်ကိုဆောင်ရွက်မယ်လို့ကတိပေးခဲ့ပါတယ်။အဲ့လိုကတိပေးပြီးတဲ့နောက်မှာတော့တစ်ချိန်ကအာဖရိကတိုက်ရဲစပကြီးလို့တင်စားခေါ်ဝေါ်ခဲ့ရတဲ့ဇင်ဘာဘွေဟာအလုပ်လက်မဲ့ကြီးထွားတဲ့ပြဿနာ၊ငွေကြေးမတန်တဆဖောင်းပွားလာတဲ့ပြဿနာ၊ငတ်မို့ခေါင်းမာပြီးယောဂဗျာထူပြောမှုဆိုတဲ့အိမ်မဆိုးတွေကြုံရပါတော့တယ်။အဲ့ဒီအချိန်မှာအာနာရှင်မူကာဘီဟာသူ့လက်သက်မွေးခဲ့တဲ့ခရိုနီလုပ်ငန်းရှင်တွေနဲ့ပေါင်းပြီးလက်နက်ကင်ကိုင်းတွေတီထောင်ပြီးနိုင်ငံရေးအရာတိုက်ခန့်တွေကိုနှိပ်စက်ညှဉ်းပန်းတပ်ဖြတ်တာတွေလုပ်လာပါတော့တယ်။စီးရင်မွေးတွေပြီးသူတို့ကိုထောက်ခံလာတဲ့အတိုက်ခန့်တွေကိုတော့စားတော့စရာတွေပေးပြီးစုချတဲ့နေကိုကျင့်သုံးခဲ့ပါတယ်။အဲ့ဒီအချိန်ဇင်ဘာဘွေရဲ့ကြီးလက်ဒေသတွေမှာ AIDS ကပ်ယောဂါဝမ်ယောဂါတွေဖြစ်ခဲ့တယ်လို့တစ်ချိန်ကအောင်မြင်ခဲ့တဲ့လေယာဉ်လုပ်ငန်းတွေလည်းပြတ်သုံးခဲ့ပါတယ်။မြို့ကကြီးတွေမှာဆိုရင်ကြီးလက်ကတက်လာတဲ့သူတွေနဲ့ပုံနေပါတယ်။လူတွေကဈေးဝက်သွားရင်ငွေကိုအိတ်နဲ့ထည့်ပြီးတဲသွားရတယ်လို့မော်တော်ကားတွေစီဖြည့်ဖို့ဆိုရင်လည်းဓာတ်ဆိုင်တွေမှာရက်နဲ့ချီပြီးစောင့်ခဲ့ရပါတယ်။ဒီလိုဖြစ်ရတာတွေဟာပြည်ပတိုင်းပြည်တွေနဲ့ပြည်တွင်းအဖြတ်သမားတွေကြောင့်လို့အာနာရှင်ကြီးမူကာဘီကအမြဲပြစ်တင်ပြောဆိုပါတယ်။အခုလောက်ဆိုရင်သောရရှင်တွေအနေနဲ့လည်းမြန်မာပြည်မှာကြုံတွေ့ခဲ့ရတာတွေကိုမျက်စိနဲ့မြင်နေတော့ပါပြီ။မြန်မာနိုင်ငံမှာလည်းလွတ်လပ်ရေးကြိုးပမ်းမှုမှာပါခဲ့တဲ့ပုံကိုယ်တွေအာနာရလာပြီးတဲ့နောက်မှာတိုင်းပြည်ဟာညီညွတ်စီပင်တိုးတက်ရမယ့်အစားပြည်တွင်းစစ်တဲနှစ်သွားခဲ့တာကအခုချိန်ထိပါ။အခုလို့ဇင်ဘာဘွေခေါင်းဆောင်ရဲ့စီမံခန့်ခွဲမှုအမှားအာနာကိုနှစ်ရှည်စုပ်ကင်လာတဲ့အမှားတွေမျိုးတွေပြင်ဇင်ဘာဘွေပြည်သူတွေကြုံရတဲ့ခါတိတဲ့ဘဝမျိုးတွေကိုလည်းမြန်မာပြည်သူတွေတွေ့ခဲ့ရပြီးဖြစ်ပါတယ်။ဒါနဲ့ဆက်ဆက်လို့ပြောရရင်ကမ္ဘာမှာအစိုးရကအစိုးဆုံးခေါင်းဆောင်များဆိုပြီး Foreign Policy Magazine က2010ခုနှစ်မှာဖော်ပြခဲ့တဲ့ခေါင်းဆောင်23ယောက်ထဲမှာဇင်ဘာဘွေခေါင်းဆောင်ရောဘတ်မူကာဘီ၊မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအီနဲ့မြန်မာစစ်အစိုးရခေါင်းဆောင်ဗိုလ်ချုပ်မှူးကြီးတန်ရွှေတို့ပါဝင်ခဲ့ပါတယ်။ဇင်ဘာဘွေမှာတော့အာနာရှင်မူကာဘီပြုတ်ကျအောင်ကိုပြည်ပရန်သူတွေကလုတ်ခတာမဟုတ်ပဲသူ့ကိုတစ္ဆာခံတဲ့ဗိုလ်ချုပ်ကြီးတွေကပဲလုတ်ဆောင်ခဲ့တာပါ2018ခုနှစ်မှာတိတ်မကြမ်းမာတော့တဲ့မူကာဘီစီကအာနာကိုယူပြီးဒုသမရဖြစ်တဲ့မူနာဂါဂွာကိုလွှဲပေးလိုက်ပါတယ်မြန်မာပြည်မှာတော့ဆီယနာရှင်အုပ်စုက2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့အကာအကွယ်ယူပြီးနိုင်ငံရေးဇက်ကွန်ရဲ့နောက်ွယ်ကိုဆင်းသွားခဲ့ပါပြီဒါပေမဲ့လည်းပြည်တွင်းစစ်မီးဟာလောင်နေတုန်းဖြစ်တယ်လို့တချိန်ကအရှိတောင်အာရှရဲ့စပကြီးလို့တင်စားခေါ်ခံခဲ့ရတဲ့မြန်မာပြည်ဟာအလုံးလက်မဲ့ပေါ်များလို့ပြည်ပတိုင်းပြည်တွေကိုအာတုံခွန်ဆိုင်လုံနိုင်တဲ့လူငယ်တွေတန်းနဲ့ချီရောက်နေတာလက်ရှိမှာလည်းနေ့စဉ်ယာနဲ့ချီပြီးတိုင်းပြည်ကနေလူငယ်တွေထွက်နေတာတွေတွေ့နေရပါတယ်။ပညာရေးကျန်းမာရေးတရားစီရင်ရေးလုံခြုံရေးကဏ္ဍတွေမှာလည်းပြုပြင်စရာတွေအများပြားရှိနေပါသေးတယ်။ဒီလိုအခြေအနေမှာခေါင်းဆောင်နေရတဲ့ပုံကိုယ်တွေဟာဇင်ဘာဘွေအာနာရှင်မူကာဘီကွယ်လွန်တဲ့တရင်ကို Washington Post ကရေးလိုက်တဲ့ခေါင်းစဉ်လိုရေးသားခံရမယ့်အဖြစ်မျိုးမရောက်အောင်ကြိုးစားဖို့အချိန်ရှိနေသေးတယ်လို့လည်းသုံးသပ်မိကြပါခင်ဗျာ။